ဗင်နီဇွဲလားနိုင်ငံအတွက်လူသားချင်းစာနာမှုထောက်ကူတွေတင်လာတဲ့အမေရိကန်စစ်ဖက်ကုန်တင်လေယာဉ်နှစ်ဆင့်ဟာကိုလံဘီယာနိုင်ငံကူကွတာကိုစီးနှင်းမှာဆက်ရောက်လာပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုပေးမဲ့စားနပ်အခါနဲ့ဆေးဝါးတွေကိုတင်ဆောင်လာတာပါ။ဒါပေမဲ့လည်းအမေရိကန်နဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီအကူအညီတွေဟာအခုချိန်ထိဗင်နီဇွဲလားပြည်သူတွေစီကိုမရောက်သေးပဲနဲ့ကိုလံဘီယာ၊ဘရာဇီးနိုင်ငံတွေကမြို့တွေနဲ့ကူကူရာကူမှာပဲတောင်းတင်နေပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့ဒီအကူအညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညှဉ်းဆန်နေပါတယ်။ဗင်နီဇွဲလားပြည်သူတွေဟာဆန္ဒရေးခါစေဝါနဲ့နေစဉ်အသုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူဦးရေ၁၀ရာခိုင်နှုန်းလူဦးရေ၃သန်းလောက်ဟာတိုင်းပြည်ကနေပြီးတော့ထွက်ပြေးနေကြရပါတယ်။ရုရှားနဲ့တရုတ်တို့ကနေပြီးတော့နောက်ခံပေးထားတဲ့သမ္မတမာဒူရိုဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ဗင်နီဇွဲလားနိုင်ငံတွင်းကိုပေးပို့မဲ့အထောက်ပံ့အကူအညီတွေကိုလည်းဝင်ခွင့်မပေးဘူးဖြစ်နေပါတယ်။အမေရိကန်နဲ့နိုင်ငံချို့ကတော့တိုက်ခန့်ခေါင်းဆောင်ဖြစ်တဲ့ဝိုင်ဂွာယီတိုကိုယာယီသမ္မတအဖြစ်နဲ့တီးမှတ်ပြုထောက်ခံပါတယ်။အတိုက်ခန့်ခေါင်းဆောင်ဂွာယီတိုကတော့သူ့အနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကြာလို့ရှိရင်တိုက်မိတဲ့ကိုအကူအညီတွေရောက်အောင်လုပ်ဖို့သူ့မှာစီစဉ်ရှိတယ်။အသေးစိတ်ကတော့တနင်္လာနေ့မှာထုတ်ပြန်မယ်ဆိုပြီးတော့ပြောဆိုထားပါတယ်။